ဒီသမလာ30ရက်နေ့ရက်စွဲနဲ့တမရရဲ့ပြစ်ဒဏ်လွန်ကျင်းချက်နာခွင့်အမိအရာပြန်လွတ်လာသူတွေထဲမှာနိုင်ငံရေးအကျဉ်းသားအဖြစ်သတ်မှတ်ခံထားရသူအ ਨੇ အချင်းပဲပါလာပါသေးတယ်။အမိထွက်တာနဲ့စစ်စစ်လွတ်ပေးရတဲ့လုပ်ငန်းစဉ်အကြာအချိန်ယူရတာကြောင့်နိုင်ငံရေးအကျဉ်းသားတချို့အခုလိုကြံနေသေးပေမဲ့အကုန်လုံးလွတ်မှာပါလို့တမရရုံတာဝန်ရှိသူတဦးကပြောသလိုပဲနိုင်ငံရေးအကျဉ်းသားအရေးလှုပ်ဆောင်နေသူတဦးကလည်းမျှော်လင့်ချက်ရှိပါတယ်လို့ပြောဆိုပါတယ်။အပြည့်အစုံကိုတော့ကုကြော်ကျော်သိန်းကဆက်ပြီးတော့ပြောပြပေးပါမယ်ခင်ဗျာ။
လက်ကျန်နိုင်ငံရေးကျင်းသားစစ်စစ်ရေးကော်မတီကနေစစ်စစ်ပြီးတော့နိုင်ငံရေးကျင်းသားဖြစ်သတ်မှတ်ပြီးလွှတ်ပေးဖို့သမရစီထောက်ခံတင်ပြထားသူ90ကျော်ထဲမှာတကယ်တမ်းလွတ်လာတဲ့အရေးအတွက်က9ယောက်ထက်မပိုသေးပါဘူးအဲ့ဒီ9ယောက်ဟာလည်းပြစ်ဒဏ်လွန်ကျင်းခွင့်အမိန့်အရလွတ်လာတာမဟုတ်ဘဲကျင့်သုံးဥပဒေပုံမှန်411အရကြားခံမှုကြံရှိနေသေးတဲ့ပြစ်ဒဏ်တွေကိုလျှော့ပေါ်ပြီးသီးခြားလွန်ကျင်းသက်သာခွင့်ပြုခဲ့တာပါဒါကြောင့်လည်းအမိန့်အမှတ်51မြင်းဆောင်2013ပြစ်ဒဏ်လွန်ကျင်းခွင့်အမိန့်နဲ့လုံးဝအကျုံးဝင်ပြီးလွတ်လာသူအခုသတင်းရင်းနေချိန်အထိတဦးမှမရှိသေးတဲ့သဘောပါပဲအခုချိန်ထိလွတ်လာသူတွေကဘယ်သူတွေဆိုတာကိုတော့လက်ကျန်နိုင်ငံရေးအကျဉ်းသားများစစ်စစ်ရေးကော်မတီဝင်အဖွဲ့တစ်ခုဖြစ်တဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABB ရဲ့အတွင်းရေးမှူးကိုတိတ်နိုင်ကအခုလိုရှင်းပြပါဗျ။တ
ခြားလွတ်တဲ့လူတွေကတော့အဓိကပုံမှန်18905ခါခွေနဲ့ဆိုလူတွေထောက်ကြနေတဲ့လူတွေရှိပါတယ်ကျေးတောင်ထဲမှာရှိနေတဲ့လူတွေအဲ့လူတွေကအကုန်လုံးလွတ်လာပြီးတော့ဒီတရားရင်ဆိုင်နေရတဲ့ဒီပုံမှန်လေးနဲ့တရားရင်ဆိုင်နေရတဲ့လူတွေလည်းအားလုံးလွတ်ပါတယ
်။သမရရဲ့အမိန့်အရလွတ်ရမယ့်လူတွေကိုစစ်စစ်နေရတာကြောင့်ဖြစ်ပြီးနိုင်ငံရေးကျင်းသားတွေအားလုံးလွတ်လာမှာပါလို့သမရရုံးညွှန်ကြားရေးမှူးတူဖြစ်သူဦးစောထေးကအခိုင်အမာပြောပါတယ
်။အဲ့ဒီကကျွန်တော်တို့နိုင်ငံတော်သမရရောအမိန့်ထုတ်လိုက်တယ်။အမိန့်ထုတ်လိုက်တဲ့ပုံမှန်မှုရှိပြီးတော့အခါအချိန်နဲ့အကျုံးဝင်တဲ့လူတွေကိုသူတို့အကျဉ်းဥပဒေပါလို့ပြန်ပြီးတော့ဆက်နေတယ်ဗျ။ပြောတာကဒီခါနဲ့ပတ်သက်ပြီးကျွန်တော်ပြောလိုက်တဲ့မနေ့ကထုတ်လိုက်တဲ့ပုံမှန်လေးနဲ့ပတ်သက်ပြီးတော့အကျုံးဝင်တဲ့လူတွေပေါ့နော်။အကုန်လုံးသူတို့ပြန်ပြီးတော့သူတို့ဒီမှာပဲဟိုဟိုဝယ်ပြီးမရှိဘူးသူတို့ပြန်လုပ်နေတယ်ခေါ့။တချို့ပြေကြတဲ့အဖွဲ့ပေါ့နော်။ပြေကြပြီးဟာတချို့လွတ်တယ်တချို့လည်းစီစစ်သေးပေါ့နော်။ပြောတာအဲ့တော့ပြေကြတာကတော့အဲ0ဆက်ပြန်ဖြစ်မှာပဲ။
ဒီကနေ့ဟာ2013ခုနှစ်ရဲ့နောက်ဆုံးနေ့ဖြစ်တဲ့ဒီဇင်ဘာလ31ရက်နေ့ဖြစ်တာကြောင့်ကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားဖြစ်သတ်မှတ်ထားပြီးသူအလုံးဒီကနေ့မကုန်ခင်မှာလွတ်လာဖို့ဆိုတာကတော့ဖြစ်နိုင်ချေအတော်နည်းသွားပါပြီ။ဒါကြောင့်လဲနှစ်မကုန်ခင်မှာနိုင်ငံရေးအကျဉ်းသားတွေအလုံးလွတ်ပေးမယ်ဆိုတဲ့ဂရီတီဖို့သမရကအမိန့်ထုတ်ပြီးစ조사ခဲ့ပေမဲ့လဲဂရီမတီဘူးလို့မဆိုနိုင်တော့ညာအကြောင်းမလှစွာပဲအပြည့်အဝမဖြစ်ခဲ့ဘူးလို့ဆိုရမှာပါ။ဘာကြောင့်ဒီလိုအခြေအနေဖြစ်ရလဲဆိုတော့ကိုတော့ကိုတိတ်နိုင်ကရှင်းပြပါတယ်
။ဒီနိုင်ငံရေးအခြေအနေဖြစ်လက်ခံလက်မခံဆိုတဲ့ကိစ္စမှာဟိုတစ်ဖက်နဲ့တစ်ဖက်အငင်းကိုဖြစ်ရတဲ့ကိစ္စတွေလည်းရှိပါတယ်။တချို့လူတွေကကွန်ပဏီထဲမှာပါရတဲ့တချို့လူတွေကဒီပုံမှန်ဆိုပြီးတော့မဖြစ်သေးဘူးဒီပုံမှန်ဆိုတော့မဖြစ်သေးဘူးဆိုတဲ့ပြဿနာမျိုးတင်နေဒီလိုသူတို့ကဒါလည်းကတော့တမင်းနိုင်ငံရေးအကြီးအကဲရှိရှိနဲ့အမှုဆင်ထားတဲ့အခြေအနေတွေပါဆိုတဲ့ကိစ္စကိုအကျိုးကြည့်အကြောင်းကြည့်တန်းလဲတင်ပြကိစ္စတွေရှိပါတယ်။ကျွန်တော်အဲ့ဒီပြည်သက်လေးပေါ်မှာဟိုကျွန်တော်တို့ကဒီဥပဒေကောင်တွားပြီးတော့ကော်မတီဝင်အချုပ်ကနေပြီးတော့ဒီအမှုတွဲတွေကိုပြန်ပြီးတော့ဆက်ရတဲ့အခြေအနေမျိုးတွေရှိပါတယ်။အဲ့လိုဆက်ရတဲ့အခါမှာအကြောင်းမို့လို့ကျွန်တော်ဒီ process ကလိုရတာလည်းပိုတာသွားတယ်လို့ကျွန်တော်ထင်တယ်ပါတယ
်။တမရထုတ်ပြန်တဲ့ပြည်ထောင်လူငင်းခွင့်အမိန့်အရဆိုရင်နိုင်ငံရေးအကျဉ်းသားဖြစ်သတ်မှတ်တဲ့အမှုအမျိုးအစားတွေအားလုံးလူလူပါနေတာကြောင့်အချင်းကြနေတဲ့ကာယကံရှင်တွေကိုယ်တိုင်လွတ်မြောက်ဖို့မျှော်လင့်ကြမှာဖြစ်တယ်လို့မိသားစုဝင်တွေဟာလည်းသူတို့ချစ်ခင်မြတ်နိုးသူတွေအိမ်ပြန်ရောက်လာဖို့မျှော်လင့်ဆောင်ဆိုင်နေကြမှာပါ။အဲဒီလိုမျှော်လင့်ဆောင်ဆိုင်နေကြတာတွေလုံးဝအချိန်နှီးဖြစ်မသွားဘဲ2013ခုနှစ်တွင်မဟုတ်ဘူးဆိုရင်တော့မှ2014နှစ်စံပိုင်းအတွင်းဖြစ်နိုင်ခြေရှိပါတယ်လို့ကိုတိတ်နိုင်ကပြောပါတယ
်။အခုကတော့ဆက်လက်ပြီးတော့ဆွေးနွေးနေတာတွေစစ်ဆေးနေတာတွေစစ်ဆစ်နေတာတွေရှိပါတယ်။ဆိုတော့ဒီစစ်ဆစ်တဲ့ကိစ္စကလည်းမှန်တော့လည်းတော့ပြီးတော့ဖြစ်သွားပါပြီ။ပြီးတော့ဖြစ်သွားပြီဆိုတော့ကဒီစိနေဓာတ်လေးရဲ့အခြေခံပုံမှာမူတည်ပြီးတော့ပြောရမယ်ဆိုလို့ရှိရင်တော့ဒီလာမယ့်အပတ်တော့မှာပဲခုနကကြာနေကြတဲ့46ဦးဆိုတာကလည်းလွတ်လာနိုင်မယ်လို့လည်းသိရပါတယ
်။နှစ်စဉ်ဇန်နဝါရီလ4ရက်နေ့ဟာမြန်မာနိုင်ငံလွတ်လပ်ရေးနေ့ဖြစ်တာနဲ့အညီလွတ်လပ်ရေးရပြီးကတည်းကအစိုးရအဆက်ဆက်ဟာလွတ်လပ်ရေးနေ့မှာအကျဉ်းထောင်အသီးသီးကအကျဉ်းသားတွေကိုလူငင်းချမ်းသာခွင့်ပေးလို့ရှိပါတယ်။လက်ရှိအစိုးရအနေနဲ့လည်းဒီအစဉ်လာကိုဆက်လက်ထိန်းသိမ်းမယ်ဆိုရင်ဖြင့်နိုင်ငံရေးအကျဉ်းသားတွေတောင်မကတက်မတော်ထောက်လန်းရေးအရာရှိဟောင်းတွေတခြားအကျဉ်းသားတွေပါလူငင်းချမ်းသာခွင့်ရဖို့ရှိတယ်လို့ခန့်မှန်းပြောဆိုတာမျိုးလည်းရှိပါတယ်ခင်ဗျာ။